မန္တလေးတိုင်းမရယာမြို့နယ်အနောက်ဘက်ချမ်းကနေစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လိုက်လို့မနေ့ဇန်နဝါရီလ16ရက်နေ့မှာဒေသခံအမျိုးသားတို့တေဆုံးသွားတယ်လို့လက်နက်ကိုင်တိုက်နေတဲ့ဒေသတွင်းအဖွဲ့အစည်းတွေကပြောဆိုပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလက်နက်ကြီးနဲ့မကြာခဏဆိုသလိုပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံပြည်သူတေဆုံးမှုတွေရှိနေပြီးရွာထဲနေမီးရှို့တာလည်းရှိနေတယ်လို့စောင့်ကြည့်နေသူတွေကပြောဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မာကပြောပြမှာပါ။
မန္တလေးတိုင်းမတရားမြို့နယ်အနောက်ချမ်းတုံကုန်းရွာကနေဇန်နဝါရီလ15ရက်ဗုဒ္ဓဖူးနေ့မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တာပါ။အရင်ကလည်းအလားတူပစ်ခတ်တိုက်ခတ်တာတွေကြုံခဲ့ရဘူးတယ်လို့စစ်ကောင်စီကိုတော်လန်တိုက်နေတဲ့ဒေသရင်းလက်နက်ကိုင်အဖွဲ့ကရဲဘော်တို့က view ကိုပြောပါတယ်
။မထင်လို့လက်နက်ပစ်တာပဲ။အဲ့မှာပထမဦးလို့ပြဆောင်ရတယ်ကျွန်တော်တို့တောင်းတော့ပစ်တာပြုတယ်ကြာတာ300ဝက်ချင်းကြီးတယ်။အဲ့နောက်ပိုင်းမှာအလိကမထင်လို့ပြတချင်းတော့ဝက်ဥကြီးပြတာကြာတာ။ခုလဲအဲ့လိုမျိုးပဲပြတာဟိုမှာအဲ့ဘက်ကပြည်သူတွေကိုသိပေးဆောင်ရတယ်။အဲ့ဘက်ပြည်သူတွေကတော့မရှောင်ကြဘူးနော်။ကျွန်တော်ဒီဘက်ကအသားကြီးဖျားပြုတယ်မရဘူး။သူကမရှောင်ကြတဲ့အခါကျတော့မရှောင်ကြတဲ့အခါကျတော့အခုလိုမျိုးပဲထက်ကြတာ
။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းကလေးငယ်တူအပါဝဲစစ်ကျင်ရွာဒေသခံမိသားစုဝင်3ဦးလက်နက်ကြီးစာထိမှန်ပြီးတော့သေဆုံးခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခတ်မှုမှာဒေသခံတွေရဲ့ပြောဆိုချက်ကိုအခြေခံပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ပေမဲ့စစ်ကောင်စီကမဟုတ်မှန်ကြောင်းတုံ့ပြန်ခဲ့တာပါ။မတရားအနောက်ချမ်းမှာရှိတဲ့ရွာတွေထဲကဒေသခံလေးတွေလည်းပြီးခဲ့တဲ့လစ်ကုံပိုင်းလောက်ကစပြီးတော့မကြာခဏမီးရှို့ခံရတယ်လို့အခြေအနေစောင့်ကြည့်သူတွေကပြောပါတယ်။ဥဒိန်ရွာမှာဆိုရင်ဒီကနေ့အထိရွာထဲဝင်မီးရှို့ခံရတာ73ချိန်ရှိပြီလို့ဝက်လက်သတင်းအချက်လက်ကိုရက်တာဝန်ခံတူကပြောပါတယ်။
ဦးလင်းကကဒီနေ့နဲ့ဆိုရင်ကျွန်တော်တို့73ချိန်ရှိပြီဗျမနက်ခင်းကဆက်ရှိပါသူကတော့ဒီတောင်းဝူချင်းရှုနေရတာတခြားရွာတွေကတော့သူတို့အုံးဒီတို့ဝင်စီးတာပဲရှိတယ်ဒေသခံတွေကမဝင်ဘူးဗျတော်တော်များများဆေးပြေးရှောင်နေကြတယ်အဲဒီကျွန်တော်တို့ဝက်ဒီမရယာမြို့နယ်အနောက်ချောင်းမှာကျွန်တော်တို့ဝါချောင်းရှိပါတန်ငါချောင်းတော့ရှိချောင်းတစ်ချောင်းရှိတယ်အချောင်းရဲ့တောင်ဘက်ကရွာဆိုင်ဆက်ကုန်းဆွေးချောင်းထားရတာဗ
ျလက်လက်ကြီးနဲ့ပြစ်ခတ်တာအပြင်ရွာတဲ့စစ်ကောင်စီတပ်စစ်ကြောင်းဝင်တဲ့အခြေအနေတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေရှိသလိုတချို့ဒေသခံတွေကတော့ရွာထဲမှာပဲဆက်ပြီးတော့ရှိနေပါတယ်လက်လက်ကြီးတန်ကြားပြီးဆိုရင်နောက်ထပ်တလက်တန်ပါလာတက်တဲ့အကြောင်းလဲဝက်လက်တဲ့အချက်လက်ကိုရက်တာဝန်ခံက VOE ကိုပြောပါတယ
်ဘလုံးဝင်းမှာလည်းသူကအများကြီးရဘလုံးဝင်းမှာလည်းကျွန်တော်တို့ဒီချက်ခံရုံနေမှာတော့အများကြီးအဆန်းပါရှိကြဗျခါကြရင်တစ်ခါကတော့ဖြစ်လာပြီအဲ့လိုမျိုးတည်းကသူတို့မရဘလုံးဝင်ရတယ်ကျွန်တော်တို့ဟောင်းဝေစာရင်းနဲ့ဒါ1 2နေဆိုင်မမနေဆိုင်နေလေအဲ့လိုမျိုးပြတာရှိလေဗျကျွန်တော်တို့ကပြည်သူပေါ့နော်ပြည်သူအဓိကနားလည်သဘောပေါက်သိနေတာကအဲလက်လက်ကြီးကလက်ကြီးကပြည်သူဆိုတာနဲ့တော့တလက်တယ်ဆိုပါပြီးသားဗျလေးတန်းပါပြီးသားအတန်းနားထောင်ပြီးခြင်းနဲ့လက်နိုင်ဆုံးဒီစားကားစားနဲ့အမျိုးဆုံးနေရာမှာမနေကြဘူးပေါ့အဓိကအားတော့ကျင်းပါလေက
မတရားမျိုးနဲ့အနောက်ဘက်ခြမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေကြားပြီးခဲ့တဲ့နှစ်နဗ ెంబ ာလကတည်းကတိုက်ပွဲပြင်းထန်ပြီးတော့အပြက်လက်ပစ်ခတ်တာတွေရှိခဲ့ပါတယ်မတရားမျိုးနဲ့အနောက်ဘက်ခြမ်းကျေးရွာတွေကရွာသစ်ဝန်စုနဲ့ထိပ်ပင်းဆောက်ကျေးရွာတွေကိုပြန်လည်ပြီးသိမ်းပိုက်ရရှိထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီတပ်ကတော့မတရားမြို့နယ်ဘောလုံးကွေးထဲမှာအထိုင်ချနေပြီးတော့အနောက်ဘက်ခြမ်းမှာရှိနေတဲ့ကျေးရွာတွေစီစစ်ကြောင်းထုံဝင်ရောက်တာအပြင်လက်လက်ကြီးနဲ့ပကြခဏဆိုသလို6လံပစ်ခတ်နေတဲ့အကြောင်းဒေသတွင်းအခြေအနေစောင့်ကြည့်သူတွေကပြောပါတယ်ရှင်။